ကျတဲ့တဲ့ရဲ့မှာတနင်္ဂနွေကကျင်းပတဲ့ပထမကျော်သမရရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရလက်လက်ဝါဒီအီမန်နျူရယ်မက်ခရွန်နဲ့နိုင်ငံတွင်းရှေ့ပြောင်းရောက်သူတွေကိုစတင်တဲ့မျိုးသားရေးဝါဒီပရင်းစဖန်တို့တဦးစလုံးတယောက်မှအမဲအပြတ်သက်အနိုင်ရခြင်းမရှိတာကြောင့်လာမယ့်သတင်းတစ်ပတ်မှာတချို့ပြန်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ဒါဟာပြည်သက်မှာချီးမားရဲ့နိုင်ငံရေးလှုပ်ရှားမှုကြီးတစ်ခုဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်။တနည်းအထူးပြည်သက်နိုင်ငံရေးတစုံလုံးပြောင်းလဲသွားခဲ့ပါပြီလို့မစ္စတာမက်ခွန်ကတနည်းပြည်သူညကအောက်ပွဲခံစုဝင်းမှုအတွင်းမှာပြောသွားခဲ့တယ်လို့ပြိုင်ပွဲဖြစ်တဲ့မရင်းလော်ဖန်ကလည်းပြည်သက်လူမျိုးတွေလွတ်မြောက်ဖို့အချိန်တန်ပြီလို့ဆိုပြီးသူ့ဘော်ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်။ဖြစ်တဲ့ပြည်သက်နိုင်ငံရေးသမိုင်းမှာတော့အစင်လာနိုင်ငံရေးပါတီတစ်ခုကမဟုတ်တဲ့လူတဦးသမရနေရဝင်ရွေးခန္ဓာဟာတပ်ပရမအစုံချင်းဖြစ်ပြီးတော့နိုင်ငံရေးအစင်လာကိုဆက်ကျင်စေရှိတဲ့သူတွေအများပြားလာတာကိုမိပေါင်းထုတ်ပြနေပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ဥရောပ EU ဖွဲ့ဝင်နိုင်ငံတခုအဖြစ်ဆက်ပြီးတော့ရှိနေမလားတမမဟုတ် EU ကဗြိတိန်ခွဲထွက်ခဲ့တယ်လို့နောက်အမေရိကန်ပြည်ထောင်စုမှဒေါ်နယ်ထရန့်တပ်ရဖြစ်လာတယ်လို့မျိုးတိကျကွဲထွက်နေတဲ့လမ်းကြောင်းကနေရှောက်မလားဆိုတာဟာနောက်ဆုံးဒီရွေးကောက်ပွဲရလဒ်ပေါ်မှာမူတည်နေတာဖြစ်ပါတယ်ပြည်ဝင်မဲရလက်တွေအရာဒီမစ္စတာမက်ခွန်ကမဲဆုစုပေါင်းရဲ့23.8%ခန့်တော့အတန်ရခဲ့ပြီးတော့မစ္စလက်ခန်ကတော့17.5%ခန့်တော့အတန်ရထားပါတယ်မဲပေးခွင့်ရှိသူနိုင်ငံသားတွေတဲက89%တုံးမဲပေးခဲ့ကြတာဖြစ်ပြီးတော့မဲပြားစုကိုအပြတ်အသတ်အနိုင်ရတဲ့သူသာသမ္မတအဖြစ်ရွေးခံရမှာပါ။ဒါကြောင့်ဒီမေလ9ရက်နေ့ရွေးကောက်ပွဲကအဆုံးဖြတ်ပြီးမှာပါရှင်။